မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်အစိုးရအတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့အတွက်အမေရိကန်နဲ့အတူတခြားနိုင်ငံတွေမှလည်းတာဝန်ရှိတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်အမေရိကန်အစိုးရကမြန်မာလူငယ်ကောင်းဆောင်တွေအတန်ကိုနားထောင်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဆောင်ရွက်ချက်တွေကိုလည်းထောက်ခံနေပါတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာတနင်္ဂနွေနေ့ကျင်းပတဲ့ဝန်ကြီးဘလင်ကင်ရဲ့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်တက်ရောက်ပြီးတော့သတင်းယူခဲ့တဲ့ဒေါခင်ဆိုးဝင်းပြောပြပေးပါရှင
်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့ G20 ဆက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကအပြန်ထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာအပါအဝင်ထိုင်းတာဝန်ရှိသူတွေနဲ့တနိုင်ငံပူးပေါင်းဆောင်ရွက်ရေးဆွေးနွေးကြရမှာမြမရေးထဲထဲဝင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ထိုင်းနိုင်ငံအပါအဝင်အာဆီယံရှေ့တောင်အရှနိုင်ငံတွေကမြမရေးတွန်းအားပေးနေတဲ့နဲ့အပြုသဘောဆောင်တဲ့ချစ်ထွန်းမှုတွေမတွေ့ရဘဲမြမပြည်သူတွေကိုဆက်လက်ပြစ်နှိပ်နေပြီးအတိုက်ခံတွေအလုံးကြီးပါကိုကျင်းချထားတာဒါမှမဟုတ်တချို့နိုင်ငံကနေထွက်ပြေးတိမ်းရှောင်နေရတာကိုမြင်တွေ့နေရသေးပါမယ်လို့မင်းကြီးဘလင်ကင်ကအခုပြောဆိုလိုက်ပါတယ
် And we continue to see a terrible humanitarian situation exacerbated by the fact that the regime is not delivering
စစ်ဆိုးရွားကပြည်သူတွေရဲ့လိုအပ်နေတာတွေကိုမဖြည့်ဆည်းနိုင်တဲ့အတွက်အင်မတန်ဆိုးရွားလာတဲ့လူမှုဒုက္ခတွေနဲ့ရင်ဆိုင်နေရတာကိုကျွန်တော်တို့တွေ့မြင်နေရသေးဖြစ်ပါတယ်မြန်မာပြည်တွင်းအကြမ်းဖက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုလက်ခံဖို့ထိုင်းနိုင်ငံမှာလည်းဝင်ပိနေတာတွေ့ရပါတယ်
ထိုင်းနိုင်ငံခီးစဉ်အတွင်းထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာလေကြားဖြတ်ကျော်ပြီးမြန်မာပြည်သူတွေအတွက်လူမှုရေးစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အမေရိကန်နဲ့ထိုင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးချဲ့အကောင့်ထဲပေါ်သွားမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ထိုင်းနိုင်ငံလိုအိန္ဒိယနိုင်ငံကအမေရိကန်နဲ့ပူးပေါင်းပြီးမြန်မာဒုက္ခသည်တွေကိုဖေးမကူညီနေတယ်လို့နိုင်ငံအလုံးအနေနဲ့လည်းစစ်အစိုးရဖိနှိပ်နေတာတွေကိုပြက်ပြက်သားသားထောက်ပြပြောဆိုဖို့တာဝန်ရှိတယ်လို့အခုလိုထောက်ပြလိုက်ပါတယ်။
But look, at this point, I think a few things. One, all countries have to continue to speak clearly about what the regime is doing.
ဒီချိန်မှာစစ်ဆိုးရဘာတွေလုပ်နေတယ်လဲဆက်ပြီးတော့ဖြစ်ပွားနေတဲ့ရဲဆက်ဆက်ဖိနှိပ်နှိပ်ကွပ်နေတာတွေနဲ့ပတ်သက်ပြီးတော့နိုင်ငံအားလုံးကပြက်ပြက်သားသားဆက်လက်ထုတ်ဖော်ပြောဆိုရပါလိမ့်မယ်။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်ဆိုးရတောင်းခံမှုရှိလာအောင်ဖိအားပေးဖို့ကျွန်တော်တို့မှလိုက်နာရမယ်ဝတ္တရားရှိပါတယ
်။မြန်မာနိုင်ငံဒီမိုကရေစီလမ်းမှာမို့ပြန်ရောက်နိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေနဲ့အတူထိရောက်မှုရှိအောင်ဆက်လက်ဖိအားပေးတာတွေပုံမှန်ဆောင်ရွက်နေတယ်လို့လည်းပြောဆိုပါရယ်ဝင်ကြီးအန်တိုနီဘလင်ကင်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာမြမဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူလူငယ်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါရယ်ဒီကမ္ဘာလုံးကယူကရိန်းနဲ့ရုရှားစစ်ပွဲကိုအာရုံစိုက်နေကြပြီးမြင်မြမအရေးကိုလည်းအမေရိကန်ကမေ့မထားပဲမျက်ခြေမပြတ်အာရုံစိုက်နေပြီးတော့လူငယ်တွေရဲ့သဘောထားအမြင်တွေကိုသိရှိနိုင်ဖို့အတွက်အခုလိုတွေ့ဆုံဆွေးနွေးတာလို့ဝင်ကြီးဘလင်ကင်ကရှင်းပြပါတယ်။အထူးကတွေကြောင့်အိုးအိမ်စွန့်ခွာတိတ်ဆောင်နေရသူဒုက္ခသည်တန်းကျော်အတွက်စာနာမှုကူညီတွေတိုက်ရိုက်ပေးနိုင်ရင်းနဲ့ပတ်သက်လို့စစ်ကောင်စီရဲ့ဆက်ဖွဲ့မှုတွေကြောင့်ထိရောက်မှုမရှိတဲ့သာရကတွေနဲ့တကွလူငယ်တွေကတင်ပြခဲ့တယ်လို့လူငယ်ခေါင်းဆောင်သူအဖြစ်သူကိုတန့်စင်က VOA ကိုပြောပါတယ
်။အထောက်အပံ့တွေကိုထိုင်းဆိုရအိန္ဒိယဆိုရတခြားဘော်ဒါအဆိုရနဲ့တိတက်ပို့ပြီးတော့ပေါ့နော်။humanitarian corridor ခေါ်တာပေါ့တဲ့အာဆီယံမလုပ်ပေးနိုင်တဲ့ဟာမျိုးပေါ့ဒါပေမဲ့နိုင်ငံတကာနိုင်ငံချင်းစီကိုဒီ United States အနေနဲ့ဟိုအထောက်ပံ့ပေးနိုင်ဖို့တခြားအနေဖွဲ့တွေကကူညီပေးနိုင်ဖို့ကျွန်တော်အားရရဲ့အလေးထားပြီးတော့ပြောပြတယ
် American ပြည်အောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီလက်မှတ်ပေါ်ပြန်ရောက်အောင်ချင်းကတ်တဲ့နေရာမှာ reactive တုံ့ပြန်လာတဲ့ proactive အရင်လက်တွေထိရောက်စွာတွန်းအားပေးစီလိုတဲ့အကြောင်းတိုက်တွန်းနိုင်ခဲ့တယ်လို့လူငယ်ခေါင်းဆောင်တူဖြစ်သူမတ်တင်စာရှင်းလင်းရည်ကVOA ကိုပြောပါတယ်ဒါအပြင် Federal Democracy နိုင်ငံထူထောင်ရေးကိုရှေ့ရှုပြီးတော့ဆီယာနာရှင်စနစ်ကိုတော်လှန်နေကြတဲ့ယူရချက်နဲ့ပတ်သက်ပြီးလဲဝင်ကြီးဘလင်ကင်နဲ့ဆွေးနွေးခဲ့တယ်လို့မတ်တင်စာရှင်းလင်းရေးကပြောပါတယ်
Federal Democracy ကဒါလေမြန်မာပြည်အတွက်တကယ်အသင့်တော်ကောင်းမွန်တဲ့ဒီနိုင်ငံရေးစနစ်ဖြစ်တယ်ဒီစနစ်အပြောင်းအလဲကိုကျွန်တော်တို့လိုချင်တာဟိုလူပုံကိုအပြောင်းအလဲ regime အပြောင်းအလဲတွေထက်ကိုကျွန်တော်တို့ political စနစ်အပြောင်းအလဲကိုတွန်းနေတဲ့ revolution ဖြစ်တယ်ဆိုတာအဓိကပြောခဲ့တယ်ပေါ့နော်အဲ့ဒါကိုသူတော်တော်လေးကိုအာနားထောင်သွားတယ်နောက် NUCC လက်ရှိအခင်းကျင်းမှာ Federal Democracy Charter ရဲ့ဒီအလားအလာတွေရောဘယ်လိုရှိလဲဆိုတာလေကျွန်တော်တို့ရှင်းပြရတယ်စစ်အုပ်စုရဲ့ဥဆောင်မှုနောက်သူတို့ရေးတဲ့ roadmap မပါတဲ့အခင်းချင်းကိုကျွန်တော်တို့စနေပြီတန်နေပြီလမ်းခုလက်ကိုရောက်နေပြီသူတို့ရဲ့တန်ဖိုးထောက်ကမှုပါပါမပါပါကျွန်တော်တို့ရှေ့ဆက်နေပြီသွားနေမှာပဲအဲ့တော့သူတို့ပန်ဖိုးမှုချောက်ပတ်မှုပါရင်တော့ကျွန်တော်တို့ပိုနီးမယ် ပုံမြင်မယ်ဒါကိုကျွန်တော်တို့အဓိကရှင်းပြခဲ့ရပေါ့နော
်အမေရိကန်ပြည်ထောင်စုအနေနဲ့လူငယ်တွေရဲ့အတန်းကိုနားထောင်သလို NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့လည်းထိတွေ့ဆက်သွယ်ပူးပေါင်းဆောင်ရွက်နေပါတယ်လို့ဝန်ကြီးပလင်ကန်ကအခုလိုပြောပါတယ
် We are working with young people we're working withnational unity government we're working with
လူငယ်တွေအတူပူးပေါင်းဆောင်ရွက်နေတယ်လို့ NUG အစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းထောက်ခံပံ့ပိုးတာအပါအဝင် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပြင်မြန်မာလူထုကိုအမှန်တကယ်ကိုစားပြုတဲ့ကိုယ်စားလှယ်တွေနဲ့လည်းထိတွေ့ဆက်သွယ်ပူးပေါင်းဆောင်ရွက်နေပါတယ
်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညနေမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဘန်ကောက်မြို့ကနေဂျပန်နိုင်ငံတိုကျိုမြို့ကိုခရီးဆက်မှာဖြစ်ပါတယ်ရှင်